မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကေတထိုက်ပါရှင်။ဒီညနေခင်းသတင်းလေးကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်မှာတော့မုန်တိုင်းဆဲသွားပေမဲ့လို့ရည်ကြီးမှုနဲ့ကြုံနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကပြည်မှုကျွလွန်သူတွေလွတ်ငင်းခွင့်ရနေတာကိုအဆုံးသတ်ရေးနိုင်ငံတကာအသိုင်းအဝိုင်းကအစွမ်းကုန်ဆောင်ရွက်ကြဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ကရင်ပြည်နယ်ဖအံကအချင်းထောင်တွေကနေမနေ့တုန်းကထွက်ပြေးလွတ်မြောက်သွားတဲ့အချင်းသားတွေတဲ့ကအခုချိန်ကြီးဆိုရင်တော့18ယောက်ကိုအရှင်ဖမ်းဆီးရမိပြီးတဦးကိုတော့အသေးပြန်ပြီးဖမ်းဆီးလိုက်မိပါတယ
်ဟိုခုကန်တာပေါ့နော်ခုကန်တာဆိုပြီးတော့ပြစ်လိုက်တယ်ပေါ့ပြစ်လိုက်တာထိပြီးဆုံးသွားတယ်ပေါ့လက်ရှိချိန်နေရာတော့အခုစစ်စစ်ပေါင်း16ယောက်ပဲမိသေးတယ်ဒါလို့လူမျိုးကြီးပိုင်းတော့သူတက်ဆိုင်ရ
ကရင်ပြည်နယ်ကဗမာတိုင်းရင်းသားဝင်ကြီးပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီ manhood typhoon မုန်တိုင်းရဲ့လေပွေလှိုင်းကြောင့်မြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသတွေကိုမိုးရွာနိုင်တဲ့အကြောင်းမိုးစလကသတိပေးလိုက်တဲ့သတင်းနောက်အမေရိကန်ပြည်ထောင်စုမှလည်း Florence Hurricane မုန်တိုင်းကအားပြော့သွားပေမဲ့လို့ရေလွှမ်းမိုးတဲ့အခြေအနေတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အခြေအနေနောက်အမေရိကန်ပြည်ထောင်စုမှကိုကာယလေကျင်ကန်အာကစားယုံတွေလူကြိုက်များလာနေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်မှာဟာရီကိန်းမုန်တိုင်း Florence ကြောင့်မိုးရေတန်ချိန်နဲ့ခြေရာသွင်းခဲ့ပြီးရေကြီးမှုနဲ့အတူအသက်အန္တရာယ်ချင်းချမှုတွေရှိနေဆဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်မှနေထိုင်ကြသူအလုံးအနည်းနဲ့ရုတ်တရက်ရေကြီးရေရှမ်းမှုကိုသတိထားကြဖို့ရာသီဥတုဆိုင်ရာသတိပေးချက်တွေကိုအလေးထားဖို့နဲ့ဘေးလွယာရွှေ့ပြောင်းဖို့လိုအပ်လာရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အစင်းနဲ့ရှိနေကြဖို့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကူပါကမနစ်တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်Florence မုန်တိုင်းကအပူပိုင်းလေပြားနဲ့ရဝင်းအဖြစ်အာရော့သွားပြီးဖြစ်ပေမဲ့လို့လဲအမေရိကန်ပြည်ထောင်စုရဲ့ရှစ်တောင်ပိုင်းဒေသတွေမှာတော့ရွာသွန်းခဲ့တဲ့မိုးရေတွေတင်းကျပ်နေသေးဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ရဲ့တချို့ဒေသတွေမှာဆိုရင်မိုးရေချိန်100စင်တီမီတာထိရှိခဲ့ပြီးတခြားဒေသတွေမှာမိုးရေချိန်90စင်တီမီတာလောက်ထိရှိခဲ့ပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး18ဦးရှိပါတယ်။မြို့ငယ်တွေမြို့ကြီးတွေအလုံးတို့မှာရေကြီးလာကြောင်သွားရလာရေးပြတ်တောက်နေပါတယ်။အဝေးပြေးလမ်းမကြီးတွေပိတ်နေပြီးအိမ်ပေါင်း9သိန်းကျော်လျှက်စင်မီပြတ်တောက်နေပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်အဆိုအဆုံးထိခိုက်ခဲ့ရတဲ့မြို့တစ်ခုဖြစ်တဲ့ New Bern မှာတော့အိမ်ပေါင်း4200ပျက်စီးခဲ့ပါတယ်။ပြည်နယ်တဝန်းကလူပေါင်း26000လောက်ခိုးလုံရေးစခန်း159ခုမှာခိုးလုံနေကြရပါတယ်။မုန်တိုင်းတန်တဲ့ဒေသတွေကိုသမ္မတဒိုနယ်ထရန့်ဒီအပိုင်းတွေအတွင်းသွားရောက်မယ်လို့အင်ဂျီရောကပြောဆိုပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ခီးစဉ်ကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်တဲ့အချိန်မှလာမှာဖြစ်တယ်လို့လည်းအင်ဂျီရောကပြောဆိုထားပါတယ်ရှင်
။ Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးတော့ဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဦးတည်တိုက်ခတ်ခဲ့တဲ့ Mangkok Typhoon မုန်တိုင်းဟာအခုခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရော့ကျသွားပြီဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံကလူဦးရေအများဆုံးဖြစ်တဲ့ကွမ်တောင်ပြည်နယ်မှာလူလေးယောက်တည်ဆုံးပြီးတော့စုစုပေါင်းတည်ဆုံးသူရေအတွက်ဟာ69ယောက်ထက်မလဲရှိသွားပြီဖြစ်ပါတယ်။မွန်တိုင်းမတိုင်ခင်ကွမ်တောင်ပြည်နယ်မှာလူ 2.4 သန်းကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။မွန်တိုင်းကျောင်းတည်ဆုံးသူအများစုဟာဖိလစ်ပိုင်နိုင်ငံကဖြစ်ပြီးတော့လူဆောင်ကျောင်းကအီတိုဂန်မြို့ကမြေပြိုကျတဲ့အပျက်စီးတွေကြားထဲကနေတည်ဆုံးသူတွေရဲ့ရုပ်လောင်းအများအပြားကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီတည်ဆုံးသူအများစုဟာဘုရားကျောင်းအတွင်းမှာမွန်တိုင်းဘေးလွတ်အောင်ခိုလုံနေကြတဲ့တပ်ထုတွေလုံသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဖြစ်ကြတယ်လို့အီတဂွန်မြို့တော်ဝန် Victorio Plandan ကပြောပါတယ်။မန်ဂိုမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုစနေနေ့ကဝင်ရောက်ခဲ့ပြီးတော့လူစုံကျွန်းမြောက်ဆွန်ပိုင်းကိုတနအီကို၄တိုင်လုံးကီလိုမီတာ290လောက်နဲ့ဝင်တိုက်ခတ်ခဲ့တာပါ။ဟောင်ကောင်မှာတော့မန်ဂိုမုန်တိုင်းကြောင့်ပျက်စီးသွားတဲ့ဒီအပျက်စီးပမာဏကိုအာရဗိုင်းတွေကတွက်ချက်နေကြပါတယ်။မုန်တိုင်းဟာဟောင်ကောင်ကိုဖျက်ဆင်တုန်းကတော့တနအီကီလိုမီတာ230လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်မုန်တိုင်းသတိပေးချက်ကိုလည်းအမြင့်ဆုံးအဖြစ်နဲ့10အထိကျင်းညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ရုပ်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တတိယအချိန်မြောက်ထိပ်သီးတွေ့ဆုံပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်လာမဲအင်ဂါနီမှမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုတွားရောက်မှာဖြစ်ပါတယ်။ တောင်ကိုရီးယားသမ္မတနဲ့အတူကိုယ်စားလှယ်အဖွဲ့ဝင်200နီးပါးလိုက်ပါသွားမယ်အချက်တောင်ကိုရီးယားရဲ့အကြီးဆုံးကုမ္ပဏီကြီးတွေကခေါင်းဆောင်တချို့လည်းပါသွားမှာပါအခုထိပ်သီးတွေ့ဆုံပွဲကတော့နျူကလ িয়ার ကင်းစင်ရေးကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရေးတို့အတွက်တင်မဟုတ်ဘဲအမေရိကန်နဲ့မြောက်ကိုရီးယားကြားအကျိုးဆောင်အဖြစ်တောင်ကိုရီးယားသမ္မတအနေနဲ့သူ့အခန်းကဏ္ဍကိုအခိုင်အမာတည်ဆောက်နိုင်မလားဆိုတာကိုပါလေ့လာနိုင်မယ့်ခီးစဉ်ဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးကိုအလေးအနက်ထားသလားဆိုတဲ့အပေါ်မှာလည်းတန်တရားတွေရှိထားကြပါတယ်အခုထိပ်သီးတွေ့ဆုံပွဲမှာတော့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းမှုကိုပဲတောင်ကိုရီးယားသမ္မတကအဓိကထားမှာဖြစ်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်သမ္မတမွန်းရဲ့ဒုတိယဦးစားပေးကိစ္စကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေကိုမြင့်တင်ပေးဖို့နဲ့ကြားဝင်ဆောင်ရွက်ပေးဖို့ဖြစ်ပါတယ်အမေရိကန်ပြောဆိုတဲ့မြောက်ကိုရီးယားကြားတောင်ကိုရီးယားသမ္မတအနေနဲ့ဂျာမန်ဆွေးနွေးပေးဖို့နောက်ဆက်လက်ပြီးတော့ဆက်ဆက်ဆွေးနွေးရေးမြောက်ကိုရီးယားဘက်ကသတင်းတွေကိုပြန်ပြောပြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပန်ကြားထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့အတွင်းဝင်ကသတင်းထောက်တွေကိုပြောပါတယ်တတိယအကြိမ်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအပြီးသတ်မှာတော့အလုံးစုံစစ်ဖက်ဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ထိုးမယ်အနေအထားလည်းရှိပါတယ်
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ဟာအထက်တန်းကျောင်းသားဘဝတုန်းကသူမကိုလိမ်မိုင်းဆန်ရအရာစော်ကားခဲ့တယ်လို့ထုတ်ပြန်ပြောဆိုဆွဆွဲလိုက်တာကြောင့် Republican အထက်လွှတ်တော်အမတ်တွေပါဝင်အထက်လွှတ်တော်အမတ်တချို့ကသူ့ကိုအဆိုပြုမဲ့ပိုမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့တောင်းဆိုလာနေကြပါတယ် California ပြည်နယ် Palo Alto တက္ကသိုလ်ဗမာ့ခ Christine Blasey Ford ကသူမအနေနဲ့ဒီတိုက်ခိုက်မှုတွင်မှသူမရဲ့အသက်ကိုတော့စိုးရိမ်မိခဲ့တယ်ဆိုပြီးတော့ Washington Post သတင်းစာကိုပြောကြားခဲ့ပါတယ်ကမနော့ကသူမကိုမတော်စတတ်မိသွားမလားလို့တော့ထင်ခဲ့မိတယ်ဆိုပြီးတော့လဲ Miss Ford ကတင်းငွေနေကထုတ်ဝေဝေခဲ့တဲ့ Washington Post သတင်းစာနဲ့တွေးဆမေးမြန်းကမှပြောထားပါတယ်ဒီဖြစ်ရက်ကသူနဲ့ကမနော့တို့အထက်တန်းကျောင်းသူကျောင်းသားဘဝ Maryland ပြည်နယ်မှာလုပ်တဲ့ပါတီဝဲတစ်ခုမှဖြစ်ခဲ့တာလို့လဲဆိုပါတယ်ကမနော့နဲ့သူ့ရဲ့တငယ်ချင်းကအိမ်ခန်းတစ်ခုမှာသူမကိုကြောင်းပိတ်ပြီးတော့ဂရင်းမော်ကိုပြစ်တင်ပြီးသူမရဲ့အဝတ်အစားတွေကိုချုပ်ပစ်ခဲ့တယ်လို့ပြောပါတယ်ကမနော့နဲ့တငယ်ချင်းနှစ်ယောက်စလုံးဟာတော်လေးကိုမူးနေကြတယ်လို့လဲဆိုပါတယ်ကမ္ဘောဒီးယားကတော့သူ့အနေနဲ့ဒီဆွဆွဲချက်ကိုပြပြသွားသွားချင်းဆိုပြီးဘာမှမလုပ်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ပြီးတော့အထက်တန်းကျောင်းသားဘဝမှာဖြစ်ဖြစ်တခြားဘယ်အချိန်မှဖြစ်ဖြစ်ဒါမျိုးမလုပ်ခဲ့ဘူးလို့လည်းဆိုပါတယ်အထက်လွှတ်တော်တရားရေးကော်မတီအနေနဲ့ကမ္ဘောဒီးယားကိုအဆိုပြုချက်ကိုလာမဲ့ခြားသောရင်းနေမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းထိုမီတာ70 kHz 10683ညဖိုင်းထိုမီတာ79 kHz 15565နဲ့ဖိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့နဲ့ကျူးလွန်ခံရသူတွေကိုတရားဥပဒေရဲ့အကျိုးခံစား권ရစေရေးနိုင်ငံတကာအသိုင်းအဝိုင်းကတက်ဆွမ်းသမျှဆောင်ရွက်ကြရမယ်လို့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ကြီး FIDH နဲ့သူ့ရဲ့အဖွဲ့ဝင်တွေဖြစ်တဲ့အရှအခြေဆိုင်လူ့ခွင့်ရေးအဖွဲ့တွေဖြစ်တဲ့ ASEAN Burma နဲ့ Odika တို့ရဲ့အစဉ်ခံစားတဲ့ကဖော်ပြလိုက်ပါတယ် No Stone Unturned Question and Answer on the Accountability for Crimes in Myanmar ဆိုတဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေအတွက်တာဝန်ခံမှုနဲ့ပတ်သက်တဲ့မိခွန်းရဲ့အပေါ်အဖြေတွေနောက်ရှုပ်ထွေးလာတဲ့နိုင်ငံတကာတရားစီရင်ရေးရန်တရားနဲ့ပတ်သက်ပြီးနားလည်လာအောင်နဲ့မြန်မာနိုင်ငံရဲ့အခြေအနေမှာဘလို့အသုံးချနိုင်မလဲဆိုတာတွေကိုဖော်ပြထားပါတယ်မြန်မာလူ့ကျုံရေးတပ်ဖွဲ့တွေကနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့အပေါ်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရဲ့တွေ့ရှိချက်တွေကရှင်းလင်းပြတ်သားတဲ့အကြောင်းအဲ့ဒီနောက်မှာတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကလူငင်းကွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ပြီးကျူးလွန်ခံရသူတွေတရားမျှတမှုရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းဘက်ကလိုအပ်တဲ့လုပ်ငန်းစဉ်တွေအပေါ်အပြည့်အဝထောက်ပံ့ပေးရမယ့်အချိန်ဖြစ်တယ်လို့ FIDH ရဲ့အတွင်းမှုချုပ်အော့စီယန်ဘာမာရဲ့တာဝန်ခံဒေးဗစ်စထော့ဟတ်ကပြောပါတယ်အခုချိန်မှာမြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်ပြီးအထောက်အထားတွေစုဆောင်းတရားစွဲဆိုရေးလုပ်ငန်းတွေဆောင်ရွက်ပြီးတာဝန်ခံမှုဆိုင်ရာပြည်တွင်းပြည်ပရန်တရားတွေထူထောင်မှုကိုအားပေးပြီးပြစ်မှုကျူးလွန်ခံရသူတွေဘက်ကတရားဥပဒေချောင်းအရဆောင်ရွက်လာနိုင်စေရေးထောက်ပံ့ပေးရမယ်တိတ်ပြီးတော့အရေးကြီးတဲ့အချိန်ဖြစ်တယ်လို့လည်းအစဉ်ခံစားမှာဖော်ပြထားပါတယ်ရှင်
ဂွါတီမာလာသမ္မတအနေနဲ့ကုလသမဂ္ဂကထောက်ခံတဲ့အာဂီလိုက်စာမှုတိုက်ဖျက်ရေးကော်မရှင်အကြီးအကဲကိုနိုင်ငံတွင်းကိုပြန်ဝင်ခွင့်ပေးဖို့ဂွါတီမာလာဖွဲ့စည်းပုံတရားရုံးကဆုံးဖြတ်လိုက်ပါတယ်ဂွါတီမာလာသမ္မတဂျင်မီမိုရဲလက်စ်အနေနဲ့ပြည်ထောင်ခင်းလွှတ်ခွင့်ရနေတာတွေကိုစုံစမ်းတဲ့နိုင်ငံတကာကော်မရှင် CICIG အကြီးအကဲအီဗန်ဗလက်စ်ကေ့စ်ကိုဂွါတီမာလာနိုင်ငံကိုပြန်လာခွင့်ပြုဖို့တရားရုံးကတနင်္ဂနွေနေ့နောက်ပိုင်းမှာအမိန့်ချမှတ်လိုက်တာဖြစ်ပါတယ်အခုလဆောပိုင်းကဂွါတီမာလာသမ္မတကသူ့အနေနဲ့ CICIG ကိုပိတ်ပစ်ပြီးတော့ဗလက်စ်ကေ့စ်ကိုလည်းနိုင်ငံကိုပြန်လာဖို့တားမြစ်လိုက်တယ်လို့ကြေညာခဲ့တာကြောင့်နိုင်ငံတကာကသူ့ကိုပြစ်တင်ရှုတ်ချခဲ့ကြတာဖြစ်ပါတယ်ဗလက်စကီကထိတ်တန့်လူသိများတဲ့အဂတိလိုက်စားမှုတွေတချို့ကိုစုံစမ်းစစ်ဆေးခဲ့ပြီးဒီထဲမှာသမရနဲ့ပတ်သက်တာတစ်ခုလည်းပါဝင်ပြီးတော့ဒီစုံစမ်းစစ်ဆေးမှုကိုတော့ရွှေ့ဆိုင်းထားပါတယ်သမရမိုရဲလက်စ်ကတော့ဗလက်စကီဟာဂွါတီမာလာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့အများပြည်သူလုံခြုံရေးကိုတိုက်ခိုက်နေတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ပီရူးသမရကအတိုက်ခံကြီးစိုးတဲ့လွတ်တော်အနေနဲ့ဒီသတင်းပတ်မှာအထူးစီဝေပွဲကျင်းပပြီးသူအဆိုပြုထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးစီမံချက်တွေကိုဆွေးနွေးဖို့လိုလားနေပါတယ်။ပီရူးသမရမာတင်ဘီစ်ကာရာကမနစ်တင်းကွင်းနေရုပ်တံမင်းကိုမှအခုလိုကြေညာတာဖြစ်ပြီးလွတ်တော်အနေနဲ့သူအဆိုရကိုထောက်ခံမဲပေးကြဖို့ပြောဆိုထားပါတယ်။တကယ်လို့လွတ်တော်အမတ်တွေကကန့်ကွက်မဲပေးခဲ့ကြမယ်ဆိုရင်တော့သမရအနေနဲ့ပီရူးအခြေခံဥပဒေအရလွတ်တော်ကိုဖျက်သိမ်းခွင့်ရသွားစေမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအမှုပြင်းရင်းရဲ့အတွက်နိုင်ငံရေးသမားတွေနဲ့တရားသူကြီးတွေရဲ့လက်ငွေအပေးအယူညှိနှိုင်းမှုဗီဒီယိုတွေထွက်ပေါ်လာပြီးနောက်မှာတော့သမ္မတရဲ့အဆိုပြုချက်အပေါ်လွတ်တော်အမတ်တွေထောက်ခံလာနိုင်တယ်လို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ဖအံမြို့အချင်းထောင်တွေကနေမနေ့တုန်းကထွက်ပြေးလွတ်မြောက်သွားတဲ့အချင်းသားတွေက18ယောက်ကိုအရှင်ဖမ်းဆီးရမိပြီးတဦးကိုတော့အသေးရမိတယ်လို့ဖအံရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးခဲ့တဲ့အရေးအတွက်က41ယောက်ရှိပြီးအဲ့ဒီအထဲမှာတော့အချင်းကျနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဝင်တချို့နဲ့လက်နက်မှုမွေးစည်းဝါးမှုတွေနဲ့ထောင်ချခံထားရတဲ့အချင်းသားတွေလည်းပါဝင်ပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကသတင်းတောက်မမေခသတင်းပေးပို့ထားပါတယ
်မနေ့ကဖအံမြို့အချင်းတော်ကနေထွက်ပြေးခဲ့တဲ့အချင်းသား41ယောက်ဟာအချင်းတော်ဝန်ထမ်းမောင်းနှင်နေတဲ့အမိုက်သိန်းကားကိုလူယူမောင်းနှင်ရင်ဂိတ်တကားကိုတိုက်ဖြတ်ပြီးထွက်ပြေးသွားခဲ့တာပါထွက်ပြေးသွားသူတွေထဲမှာအပြစ်ကြတရခန်29ဦးနဲ့အမှုစစ်ဆေးဆဲအချုပ်တရခန်12ဦးတို့ပါဝင်ပါတယ်မနေ့ကညအထိ14ဦးပြန်လည်ဖမ်းဆီးရရှိခဲ့ပြီးဒီနေ့မနက်ပိုင်းအထိနောက်ထပ်4ဦးထပ်ဖမ်းဆီးနိုင်ခဲ့ကြောင်းဒါကြောင့်ဒီညနေပိုင်းအထိ18ဦးဖမ်းဆီးရမိတယ်လို့တာဝန်ရှိသူတွေကဆိုပါတယ်အကျဉ်းတော်ဖောက်ထွက်ပြေးသူတွေကခေါင်းဆောင်ဖြစ်တယ်လို့အစိုးရဘက်ကတန်တရာရှိထားတဲ့ကျော်မိန်လခေါ်အရှောင်ကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းဖအံရဲတပ်ဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်။လက်ရှိပြန်လည်ဖမ်းဆီးရမိခဲ့တာတွေနဲ့ပတ်သက်လို့ကရင်ပြည်နယ်ဗမာတိုင်းရင်းသားဝန်ကြီးတဦးဖြစ်တဲ့ဦးတေစာထွတ်လိုင်းထွေးကအခုလိုပြောပြသွားတာပါ
။ဟိုခုကန်တော့ဗောနခုကန်နေဆိုပြီးတော့ပြစ်လိုက်တယ်ပေါ့ပြစ်လိုက်တာဒီဆုံးသွားတယ်ပေါ့လက်ရှိချိန်နေရာတော့အခုစုစုပေါင်း16ယောက်ပဲမိသေးတယ်တော်လို့လုံညွှန်ကြီးပိုင်းတော့သူတက်ဆိုင်ရဂိတ်ဒီမှာတော့တက်ဆိုင်ရညွှန်နဲ့ရေးတွေနဲ့ဒိရေးတွေသူအကလုံးပေါ်စစ်တက်ကောအကလုံးဖွဲ့စုံအပြည်သူလူထုတွေအကလုံးဒီဟိုထွက်အဝင်ပေါက်ထွက်ပေါက်တွေမှာတော့အကလုံးပြေးရတယ်ပေါ့လောလောဆယ်ဆယ်ရောဆစ်ဆယ်ရောပဲမိသေးတာပေါ့နောက်တစ်ယောက်လည်းနည်းနည်းတန်ရရလို့ဆိုတော့ကြာလာတယ်အဲဆစ်ဆယ်ရောဆင်မှာပေါ့နော်ဆေးရုံမှာပို့လာတယ်လို့ဆိုတယ်တယောက်ကဆုံတယ်တယောက်ကလို့ဆစ်ဆယ်ရောပေါ့စစ်ပေါ့
တိတ်ဆုံးသူရဲ့အလောင်းကိုဖအံဆေးရုံမှာရင်ခွဲဆစ်ဆေးနေတယ်လို့ဆိုပါတယ်ကျော်မိန်လခေါ်အရှောင်ဟာပုံမပေါင်းများစွာနဲ့ထောင်တန်းလွတ်ရမရှိကြခံနေရသူတဦးဖြစ်တယ်လို့လည်းကရင်ပြည်နယ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကတော့ထွက်ပြေးသွားတဲ့အကျဉ်းသားတွေကိုကရင်ပြည်နယ်အတွင်းနေရာတော်တော်များများပိတ်ပြီးလိုက်လံရှာဖွေလျက်ရှိပါတယ
်။အကျဉ်းကြီးကတော့သူတို့ပြောတယ်လို့ပေါ့နော်။ကားနဲ့လူပဲပြီးပြီးတော့ဖြစ်သွားတာပဲဖြစ်စရာတော့။ဒါနဲ့ဘယ်သူနဲ့ဘယ်လိုအခြေအနေရှိရဲဘယ်လိုဖြစ်သွားလဲဒါကြီးကတော့အခုကျွန်တော်တို့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်ပေါ့နော်။ဒါနဲ့မကြခင်တို့ဒီတက်တဲ့အကျိုးစုပါလေကိုတနည်းထုတ်ရမှာပါ။နောက်ဆုံးမိကြီးရောနေနေရတို့အခွင့်ရတော့တို့လည်းပြောတာပေါ့နော်။ဒီပြင်ဒီနေတွင်းနဲ့တို့တော့လည်းလည်းလမ်းကြောင်းနေအပေါင်းပိတ်ဆို့ပြီးတော့လုပ်နေတာပေါ့။တို့ကလည်းကျုံပ
ပါဘူးမလို့အခုဆိုပြန်ပြီးတော့လည်းဘူးဒီမှာနေထွက်လာတော့နော်အခုရှားဖွေလုံးဆန်းကြည့်တော့မယ်ထွက်ပြေးသွားသူတွေဟာထွက်ပြေးသွားသူတွေဟာထိုင်းနယ်ဇက်တလျှောက်ကနေတဖက်နိုင်ငံကိုထွက်ပြေးနိုင်လာကြောင်းနယ်ဇက်တလျှောက်ပိတ်ဆို့ရှားဖွေနေသလိုနယ်ဇက်လုံခြုံရေးကိုလည်းတင်းကျပ်ထားတယ်လို့ဖက်အန်ဒေတာကန်တွေကဆိုပါတယ်လုံခြုံရေးအဖွဲ့ဝင်တွေနဲ့နယ်မြေကန်တပ်မတော်သားတွေပူးပေါင်းပြီး
လန်ဒရာကိတ်ပေကိုပိတ်ဆို့ရှာဖွေဖမ်းဆီးနေတဲ့အကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။ဆောရှိမြတ်ဆရာဇေမွန်တိုင်းဥပဒေချုပ်အပါအဝင်ပြည်ပိုင်ဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအနေနဲ့အစိုးရရဲ့အဂတိလက်စားမှုတိုက်ဖြည့်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ ဒါကြောင့်မလို့အစိုးရရဲ့အဂတိလက်စားမှုတိုက်ဖြည့်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲစသဖြင့်လာမယ့်အင်္ဂါနေ့ည10:00လိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့ရတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားမယ်ဆိုရင် dial@voanews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမျက်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။မတ်ချန်အင်္ဂါညဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဖိလစ်ပိုင်မုန်တိုင်းရဲ့အရှိန်မြန်မာပြည်ဘက်ကိုဘလို့ရိုက်ခတ်မှုရှိနိုင်တယ်လဲဆိုတဲ့မိုးလေဝသတင်းကိုတင်ပြပေးကြပါမယ်။ဖိလစ်ပိုင်မှာတိုက်ခတ်နေတဲ့တိုင်ဖုန်းမုန်တိုင်းရဲ ချက်လေးပွေလှိုင်းနေကြောင်းမြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသတွေမှာမိုးရွာနိုင်တယ်ဆိုတဲ့ဟာကိုသတိပေးထားပါတာဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နေရာတချို့မှာတော့ဒီရက်ပိုင်းတွေမှာမိုးကောင်းနေတဲ့အခြေအနေမှာရှိနေပါတယ် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ
်ပြည်နိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းမှာတိုင်ဖုန်မွန်နိုင်မှန်ကွက်ဟာအပူပိုင်းမွန်နိုင်ဖြစ်အပြောသွားပါတယ်ဒါပေမဲ့လည်းပင်ကားပင်လယ်မှာတည်ရှိနေတဲ့လေပြင်းနဲ့ရေဝန်ပုံမှုအားကောင်းလာနေတဲ့အတွက်ရခိုင်ကမ်းရိုးတဲ့နယ်မြဝကျွန်းပေါ်တို့မှာမိုးပိုကောင်းနိုင်တယ်လို့မိုးလေဝသနဲ့ဇလားပိရိုင်ညွှန်ကြားမှုဦးစီးဌာနကပြောပါရတယ်။စတေမာ၁၈ရက်နေ့ပင်ကားပင်လယ်မှာတည်ရှိနေတဲ့လေပြင်းနဲ့ရေဝန်ဟာပုံမှုအားကောင်းလာနိုင်ပြီး20ရက်နေ့မှာတော့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းခြေကိုဖက်ကျော်ဝင်ရောက်မှာဖြစ်ပါရတယ်။လေပြင်းနဲ့ရေဝန်ကြောင့်မိုးတုံလီအားကောင်းပြီးရခိုင်ကမ်းရိုးတဲ့နယ်မြဝကျွန်းပေါ်တို့မှာမိုးသက်လီပင်ကျောင်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလားပိရိုင်ညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်အကျော့စုဦးကအခုလိုပြောရတယ
်။အနည်းကတော့ဟိုဟာမြဝကျွန်းပေါ်နဲ့ဒီရခိုင်ကမ်းရိုးတဲ့နယ်လျှောက်ပေါ့နော်။မြဝကျွန်းပေါ်ဆိုတဲ့နယ်လျှောက်ERB ဆိုင်းဒေသကြီး၊ရုံတိုင်းဒေသကြီး၊ဝူတိုင်းဒေသကြီးနောက်ပြီးတော့ရှင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ပေါ့နော်။ဒီဒေသကြီးမှာတော့ဒီ18-19-20အဲဒီဘဝညမှာတော့မိုးပြန်ပိုလာတော့ပေါ့နော်။အခုလက်ရှိမှာတော့မိုးကနည်းနည်းလျော့နေပြီ။မိုးရရင်လည်းမာနေတမျိုးနဲ့တမျိုးတော့မတူဘူးခင်ဗျအဓိကတော့လက်ရှိမှာတော့ဒီလာနေတဲ့ဥစ္စာတွေကတော့ဒီစလမ်းမနဲ့တလမအောင်ပေါင်းညင်တော့ပေါ့နော်အဲဒီအပိုင်းတွေကြာရင်တော့ဟာမိုးများလာနေတဲ့သုံးသမားနဲ့အထက်တွေကျွာလာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော
်လေပြင်းနဲ့ရဝန်ကြောင့်မုတ်တုံမိုးများလာနိုင်တဲ့အတွက်ဆယ်ရီနဲ့ပတ်သက်ပြီးတော့လေဦးကျော်စိုးက
လေပြင်းနဲ့ရဝန်ဖြစ်နေတော့ဒီမုတ်တုံဒီနည်းနည်းပြန်ပြောအောင်ကောင်းတာပေါ့နော်ဒီမြန်မာကန်ရန်ပေါ့အထူးဖြစ်တော့ခံကန်ရန်နဲ့လျှောက်မှာတော့အဲဒီကလာတွေမှာတော့ဒီမိုးတက်နေပြန်ကြပြီးတော့မှပြင်းပြင်းပြင်းပြင်းနေရတဲ့နယ်ရောသုံးသန်းထားမှန်ဒီတဲ့တော့ဖြစ်တိုင်းနေတယ်ပေါ့နော်။အဲဒီရခိုင်ကောင်းနဲ့တခြားမှုပြန်များလာနိုင်တဲ့အနေအထားရှိပါလား။ဆယ်ရီပါဒီအနေနဲ့လည်းဒီကလာကတော့တို့ကဒီရေသူ့ပြောရေပြည့်နေတဲ့ကလာဖြစ်တဲ့ကြောင့်တတိပြုထားတော့မမားပါဘူးခင်ဗျ။ဟုတ်ကဲ့
။မိုးကြီးများပြီးမြေကြီးမြင့်မှုတွေဖြစ်ပေါ်ခဲ့လို့ဩဂုတ်29ရက်ကစွာရီတမန်ကျိုးသွားပြီးလူပေါင်း 9,000 ကျော်ရေပြည့်တင်ခဲ့ရပါတယ်။ဒါအပြင်တနင်္လာရီတိုင်းဒေသကြီးမွန်ပြည်နယ်၊ကရင်ပြည်နယ်တို့မှာလည်းစံချိန်တင်မိုးရွာသွန်းပြီးမြေကြီးမြင့်မှုကြောင့်လည်းရေပေးဒုက္ခတွေ့ကြုံခဲ့ရပါတယ်။ဇူလိုင်လနောက်ပိုင်းမြန်မာနိုင်ငံတဝန်းရေကြီးရမှုတွေကြောင့်လူရေ3,400ကျော်ရေပေးတင်ခဲ့သလိုတေဆုံးသူ23ဦးရှိခဲ့ကြောင်းလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲအမေရိကန်ပြည်ထောင်စုဘက်မှတိုက်ခတ်နေတဲ့ Florence Hurricane မုန်တိုင်းရဲ့နောက်ဆုံးအခြေအနေကိုပြောပြပေးခြင်းပါတယ်ဒ ဒီ Florence Hurricane မုန်တိုင်းဟာအပြော့သွားပေမဲ့လို့အက်တလန်တိတ်သမုဒ္ဒရာပင်လယ်ကမ်းရိုးတန်းတကြောမှာတော့ရေလွှမ်းမှုတဲ့အခြေအနေတွေနဲ့ဆက်လက်ရင်ဆိုင်နေရပါတယ်။ဒီမုန်တိုင်းကြောင့်မို့လို့လူ 18,000ကျော်လျှက်စစ်ပြီးပြတ်တောက်နေဆဲဖြစ်ပါတယ်။မိုးကအတော်လေးသဲထန်စွာရွာသွန်းခဲ့လို့မြို့တွေတော်တော်များများနဲ့အဝေးပြေးလမ်းမကြီးတွေလည်းရေလွှမ်းမှုခဲ့ပါတယ်။မုန်တိုင်းကြောက်ခဲ့တဲ့ဒေသတွေမှာတော့မိုးကဆက်လက်ရွာနေဆဲဖြစ်ပြီးရေကြီးမဲ့အန္တရာယ်နဲ့အဆိုးဝါးဆုံးရင်ဆိုင်ရနိုင်နေဆိုပြီးတာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ထားတာဒေါက်ခင်ဆိုဝင်းပြောပြပေးပါရှင်။ကောင်းပါပြီရှင်။
Florence Hurricane မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဖြစ်တနည်းအနေနဲ့ကအဆင့်လျှော့ချနိုင်ပေမဲ့လို့အခုပိုပြီးအန္တရာယ်များလာနိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်အလဲပိုင်းနဲ့တောင်ပေါ်ဒေသမှာမိုးအဆက်မပြတ်ရွာသွန်းနေဆဲဖြစ်ပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကရေကြီးနေတဲ့နေရာတွေကနေလူ900တဲ့မင်းဲကိုကယ်ဆယ်ခဲ့ရကြောင်းနဲ့လူတို့အနေနဲ့ပူးပေါင်းဆောင်ရွက်ကြပါလို့ပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတိုက်တွန်းလိုက်ပါတယ်
။ Wherever you live in North Carolina, be alert for sudden flooding.Pay close attention to the weather warning.
North Carolina ပြည်နယ်ရဲ့ဗမာပဲနေနေရုတ်တရက်ရေတက်လာနိုင်တာကိုသတိထားကြဖို့လိုပါတယ်။မိုးလေဝသသတိပေးချက်တွေကိုအမြဲမပြတ်နားထောင်ပြီးဘေးလွတ်ရာပြောင်းမှုပြောလို့ရှိရင်အသင့်အထားရှိအောင်လို့အစဉ်အသစ်ပြင်ဆင်ထားကြပါဗျာ။ကျွန်တော်ပြည်နယ်ကမြစ်တွေအခုရေတက်နေပါတယ်။ရေရှမ်းနေတဲ့လမ်းမတွေပေါ်မှာဘယ်တော့မှကားဖြတ်မမောင်းမိပါစေနဲ့။လမ်းပေါ်မှာရေလက်မနည်းနည်းလောက်တက်ရင်တော့မှကားမျောပါသွားနိုင်ပါတယ်။
မြောက်ကယ်ရိုလိုင်းနားပင်လယ်ကမ်းရိုးတန်းကနယူဘန်ဆိုတဲ့မြို့ကလေးကတော့ရေကြီးတဲ့ဒဏ်အဆိုးဝါးဆုံးရင်ဆိုင်ရတဲ့မြို့တစ်မြို့ဖြစ်ပါတယ်။မြို့ကန်အများစုကဘေးလွတ်ရာကိုရှေ့ခဲ့ကြပြီးမြလီဘဲလ်တို့လိုတချို့မြို့ကန်တွေကမုန်တိုင်းကိုအန်တုပြီးဆက်နေဖို့ဆုံးဖြတ်ခဲ့ကြပါတယ်။
That's the top half of our 1.5-story garage. I don't know where the rest of it is.
ဒါကတော့ကျမတို့ရဲ့တစ်ထပ်ခွဲကားကိုတော့အမိုးပါရေမြုပ်နေရလေ။ကျန်တာတွေကဘယ်ရောက်ကုန်ပြီလဲမသိတော့ပါဘူး။ဒီနေရာကအောက်ခြေရှိနေတဲ့နေရာပါ
။သူတို့ကားကိုယ်တော်ရဲ့တစိ့တစ်ပိုင်းရှာမတွေ့ရတဲ့အချိန်မှာမုန်တိုင်းနဲ့အတူ Scarlet လို့နာမည်ပေးထားတဲ့မော်တော်ဘုတ်တစ်စီးသူတို့အိမ်သားကိုမျောလာပါတယ်တဲ့
။ It must have been anchored somewhere and just
ဒီ Scarlet ဆိုတဲ့မော်တော်ဘုတ်တွေကဘယ်ကနေမျောလာတာလဲတော့မသိပါဘူး။ဒီနေရာမှာကြောက်ချရဲထားရကနေမုန်တိုင်းကြောက်ဒီကိုမျောလာတာဖြစ်မှာပါ
။ Joe Simmons ကတော့မြောက်ကယ်ရိုလိုင်းနားပြည်နယ်Jackson Reed မြို့မှာနေတဲ့သူ့အမေစီအလဲသွားရင်မုန်တိုင်းနဲ့တွေ့ခဲ့တာဖြစ်ပါတယ်
။ Oh last night it was really horrible last night you it sounded like you could hear
ဒီကတကယ်ကိုစိုးပါတယ်ဗျာ။မုန်တိုင်းတန်ကာဝယ်ဖို့ကာထားတဲ့အထက်သားတွေကွာကြမလို့ဖြစ်နေတဲ့အတန်တွေကြားရတာရိုက်ထားတဲ့တန်တွေကျွတ်ထွက်မတက်ပါပဲ။မင်းညားကတညာလုံးလို့လို့မိုးရီချင်းတည့်စည်းတွေတက်မိုးကြိုးတွေပစ်ပေါ်ဗျာ။
တနင်္ဂနွေနေ့ကတော့မုန်တိုင်းဟာ Atlantic သမုဒ္ဒရာကမ်းရိုးတန်းကနေ155မိုင်กว่าဝေးတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့မြို့တော်ကိုလံဘီယာရဲ့အရှေ့တောင်ဘက်32မိုင်အကွာကိုဗဟိုပြုတိုက်ခတ်ခဲ့ပါတယ်။ဒီမုန်တိုင်းရဲ့အရှိန်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်အလဲပိုင်းနဲ့အနောက်ပိုင်းမှာလာမယ့်ရက်တွေအတွင်းမိုးရေကြီး6လက်မအထိဆက်လက်ရွာသွန်းပြီးရေကြီးမြေပြိုနိုင်ပွဲရှိတယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာအဲ့ဒီကနေ Ohio River Valley တောင်ကြားဒေသနဲ့အရှေ့မြောက်ပိုင်းပြည်နယ်ရစီဒီကနေ့နဲ့မနေ့ပြန်မှာဥတီနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်
။ Talking Soul Win တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာကိုကာယလေးကြည်ရေးအားကစားယုံနေလူကြိုက်များလာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Express Company ရဲ့ကိုကာယလေးကြည်ရေးအားကစားယုံနေကလူကြိုက်များလာနေပါတယ်။နေစာတူကအလုံများလာတဲ့လူတွေအတွက်လေးကြည်ငန်းလုပ်ရတာအဆင်ပြေအောင်လို့ Express Jam ကစီစဉ်ပေးထားတာပါ။အချိန်တိုအတွင်းမှာခန္ဓာကိုယ်တစ်ခုလုံးထိရောက်မှုရှိတဲ့အားကစားလေးကြည်ငန်းတွေလုပ်နိုင်အောင်လို့တင်နန်းတွေကိုစီစဉ်ပေးထားတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောင် J Craft သတင်းပေးပို့ထားတာနန်းလောင်ကတင်ပြပေးထားပါတယ်။
ကိုကာယလေးကျင်ကန်းတွေမလို့ဖြစ်တဲ့လူတွေအများဆုံးပေးတဲ့ဆင်ခြေကတော့အချိန်မရှိဘူးဆိုတဲ့စကားပါ။ဒါကြောင့် Express Gym ကစီစဉ်ပေးနေတယ်လို့မျိုးအမေရိကန်နိုင်ငံကအားကစားရုံတွေမှာမိနစ်20 25မိနစ်နဲ့နိုင်ဝက်ကြာပြင်းပြင်းထန်ထန်လုပ်ရတဲ့လေ့ကျင့်ကမ်းမျိုးတွေစီစဉ်ပေးလာပါတယ်။ဒါကြောင့်လည်းနေ့စဉ်လူမှုဘဝတွေနဲ့အလုပ်များလွန်းလာတဲ့လူတွေအတွက်ဒီလိုအစီအစဉ်မျိုးလုပ်ပေးတဲ့ gym တွေလည်းခက်မြညာထွက်ပေါ်လာပါတယ်။ရုံးချိန်အတွင်းဂျင်လာကစားသူ Scott Andrea ကလည်းအခုလိုပြောပါတယ
်။ It's a quick 25 minute class.
ဒါက25မိနစ်ပဲလိုရတဲ့အညာလေ့ကျင့်ခန်းမှာနေ့တစားထွက်စားဒီကူလာသွေးပူအောင်လုပ်ခန္ဓာကိုယ်ထဲကစိတ်တောက်တွေကိုလေ့ကျင့်ခန်းပြင်းထန်အောင်လုပ်ပြီးတော့ချွေးတွေဖြစ်နေထုတ်လိုက်နောက်ပြီးတော့ကိုယ်လည်းတန့်စင်ပြီးတော့တနင်္လာနေ့အတွင်းအလုပ်ကိုပြန်ဝင်လို့ရတယ်လေ
။ရှေးပန်းစားနေတဲ့ကိုယ်လည်းလေ့ကျင့်ခန်းတွေအကြောင်းအားကစားဆိုင်ရာ American College ကတကဘာလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းမှာတော့ High Intensity Interval Training HITT လို့ခေါ်တဲ့ပြင်ထန်တဲ့အချိန်တိုလေ့ကျင့်ခန်းကလက်တလောမှာနံပါတ်1နေရာမှာရှိနေပါတယ်။ Attitude Fitness ကမန်နေဂျာ Christine Sullivan ကလည်းသင်တန်းတော်တွေစီစဉ်ပေးရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါရစေ
။ No longer is the trend to work out for 2 hours.
ဒီမှာရတဲ့လူများများ၊၃နာရီ၃နာရီလောက်လေ့ကျင့်ရလို့ရတာ။သိပြီးတော့ခင်မစားတော့ပါဘူး။လူတွေကအခုလိုမျိုးပြင်းထန်လုပ်ရတဲ့အချိန်တို့လေ့ကျင့်ရမှာပို့ပြီးတော့သဘောကျတယ်လေ။ဒါကြောင့်မလို့ကျမတို့လည်းဒီ25မိနစ်လောက်ပဲလုပ်ရတဲ့ HIIT လေ့ကျင့်ရသင်တန်းတွေစီစဉ်ပေးနေရတာပါ။
ဒီလိုလေ့ကျင့်ခန်းတွေထဲကတမျိုးမျိုးနဲ့တော့ဆားလုပ်လို့ရအောင်လူတွေကြံ့ခိုင်မှုရှိကြပါတယ်။ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတာကိုတော့သူတို့တိတိကျကျနားလည်ဖို့လိုတယ်လို့ဂျန်ဖြစ်ထားတဲ့အယူအကျော်တွေကိုပုံမှန်ပြန်ဖြစ်ပေးအောင်လေ့ကျင့်ခန်းနဲ့ကုသပေးတဲ့ John Goffman ကအခုလိုပြောပါတယ်
။ Most of the work is an 10 to 20 second high interval
work. ဒီလိုပြန်ခန်းလေ့ကျင့်ခန်းတွေဆက်မလုပ်နိုင်လောက်အောင်ပြင်ပန်းလာတဲ့အခါ10စက္ကန့်ကနေစက္ကန့်20လောက်ပင်နားခွင့်ရပါတယ်။စက္ကန့်30လောက်နားမီပြီးရင်ခန္ဓာကိုယ်ကတိတ်ပင်ပန်းသွားတဲ့ပြီးတော့နားချိန်က10မိနစ်လောက်ဖြစ်သွားတတ်ပါတယ်အဓိကအချက်ကတော့လေ့ကျင့်ခန်းကိုအပြင်းထန်ဆုံးလုပ်နိုင်တဲ့များလုပ်ပြီးခန္ဓာကိုယ်ကိုလုံးဝအနားပြေးလိုက်တာမျိုးပ
ါ Los Angeles မြို့က Legree Fitness လေ့ကျင့်ခန်းမက25မိနစ်လေ့ကျင့်ခန်းသင်တန်းတွေကိုလည်းလှူကြိုက်အတော်များပါတယ်အထူးသဖြင့်သူတို့အတွက်တည်တံ့ဒီဇိုင်းထုတ်လုပ်ထားတဲ့ Super Former လေ့ကျင့်ခန်းဆက်တွေကိုအသုံးပြုတဲ့သင်တန်းတွေကိုလှူကြိုက်များပြီးတော့ဆက်အားလုံးကို iPad နဲ့ဆက်သွယ်ထိန်းချုပ်ထားတာပါသင်တန်းဆရာတီကူကာရိုလာကအခုလိုရှင်းပြပါတယ
် It's unlike anything else you see it moves up it moves down
ဒါကတွေးမြင်နေတာသင်တန်းတွေလည်းမတူပါဘူးအပေါ်တက်လိုက်အောက်ဆင်းလိုက်ဘေးတိုက်ရွေးရှားတဲ့စနစ်ပါတောင်တက်လမ်းကိုတက်ရတယ်လို့ပေါ့အဲ့ဒီအတိုင်းတိတိကျကျပြင်းပြင်းထန်ထန်လုပ်ရတဲ့ကိုလက်လေ့ကျင့်ခန်းဖြစ်ပါတယ
်အာကစားခန်းမှာပုံမှန်သွားပြီးတော့ကိုလက်လေ့ကျင့်ခန်းလုပ်တဲ့ Jackie Cohen ကလည်းဒီနေ့ကအလုပ်ဖြစ်တယ်လို့အခုလိုပြောပါတယ
် I find doing this workout
ဒီစဉ်ကငါဘိုင်းနဲ့ကျင်းမာတွေကိုသင်ယူစီပါရယ်ခနာကိုကျွယ်လျက်သွားစီပြီးတော့လူကိုလည်းလမ်းဆန်းတက်ကြွစီပါရယ်ကျမတော့ဒီထက်မကလုပ်ချင်တာပါအခုဆိုရင်ဒီလေ့ကျင့်ခန်းကိုအပတ်တိုင်းနေ့စဉ်လုပ်နိုင်ပါပြီ
အမေရိကန်ပြည်သူ့ကျန်းမာရေးဌာနကတော့လူတဦးချင်းအပတ်စဉ်ကာယလေ့ကျင့်ခန်းလုပ်ရမယ့်အကြံပြုချက်တွေကိုအမေရိကန်၃ဦးမှ၁ဦးလောက်ကလိုက်နာခြင်းရှိတယ်လို့ပြောဆိုပါရယ်ရှင်
နားလောက်ပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ TVB မှာလည်းတဆင့်ပြန်လည်ထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ American ပြည်အောင်စုမြောက် Carolina ပြည်နယ်မှာ Hurricane မုန်တိုင်း Florence ကြောင့်မိုးရေတန်ချိန်နဲ့ချီပြီးတော့ရွာသွန်းခဲ့ပြီးရေကြီးမှုနဲ့အတူအသံတွေချင်းချမှုတွေရှိနေစေဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်းမှာနေထိုင်ကြသူအလုံးအနည်းနဲ့ရုတ်တရက်ရေကြီးရေရှမ်းမှုကိုသတိထားဖို့ရာသီဥတုဆိုင်ရာသတိပေးချက်တွေကိုအလေးထားဖို့ဘေးလွတ်ရာရွှေ့ပြောင်းဖို့လိုအပ်လာရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အစဉ်နဲ့ရှိနေကြဖို့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်Florence မုန်တိုင်းကအပူပိုင်းလေပြင်းနဲ့ရဝင်းအဖြစ်အာရော့သွားပြီးဖြစ်ပေမဲ့လို့လဲအမေရိကန်ပြည်အောင်စုရဲ့ရှစ်တောင်ပိုင်းဒေသတွေမှာတော့ရွာသွန်းခဲ့တဲ့မိုးရေတွေတင်ကျပ်နေစေဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဥတီတိုက်ခတ်ခဲ့တဲ့မန်ခော့တိုင်ဖုန်မုန်တိုင်းဟာအခုအခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရွှေ့ချသွားပြီးဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံကလူအများဆုံးဖြစ်တဲ့ဂွမ်တောင်ပြည်နယ်မှာလူ၄ယောက်သေဆုံးပြီးစုစုပေါင်းသေဆုံးသူအရေအတွက်69ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။မုန်တိုင်းမတိုင်ခင်ဂွမ်တောင်ပြည်နယ်မှာလူပေါင်း 1.4 သန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တတိယအကြိမ်မြောက်ထိပ်တီးတွေ့ဆုံပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းလာမယ့်အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖန်ယူနိုင်ပါတယ်။ VOA ကိုနားသက်သက်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.